ဒီဩစတြေးလျနိုင်ငံကနေချင်းမြင့်နယ်စစ်ဒနီညဉ့်ညံရေးစုပေါ့လေဆ iam မအောင်ချင်းမြင့်နယ်ဆိုပြီးတော့သတင်းတွေကြားရပါတယ်ဆ iam မသိပြီးပါပြီလားခင်ဗျဆ iam မစီရောအကြောင်းကြားတာများရှိပါလားခင်ဗ
ျဟုတ်ကဲ့ media release တော့ဆ iam မတွေ့ရသေးဘူးဟုတ်သူတို့ပို့ထားတယ်ပြောတယ်သူနဲ့ပတ်သက်လို့ကတော့သူတို့ဒီ nomination ကိစ္စတွေရဲ့နောက်တော့ information လာယူတာတွေကတော့လွန်ခဲ့တဲ့2လလောက်တည်းကသူတို့စတယ်ပေါ့နော်ဒီစုရွေးချယ်တယ်ဆိုတော့ဟိုတော့ဒီအပတ်ထဲမှာပဲဟိုအတီးကျတော့media release လုပ်ပါလား
ရွေးချယ်တာနဲ့ပတ်သက်လို့ရောသူတို့ဗာများဆ iam မကိုပြောပါလိမ့်ခင်ဗျဘာကြောင့်ရွေးချယ်လဲဆိုတော့ပြောပြပါလားခင်ဗ
ျဒီကတော့တရားမျှတမှုဒီလွတ်လပ်မှုနဲ့ဒီဒီမိုကရေစီရေးရေးတွေမှာပေါ့ငြိမ်းချမ်းရေးတွေမှာဆောင်ရတဲ့လုပ်ငန်းတွေပေါ်မှာခြေခံတာဖြစ်ပါလား
ဒီစုရတာနဲ့ပတ်သက်လို့ရောဆ iam အနေနဲ့ဘယ်လိုများခံစားမိပါလဲခင်ဗ
ျဟုတ်ကဲ့ဒီစုနဲ့ပတ်သက်လို့ကတော့ကျမတို့ဟိုအထူးသဖြင့်တော့ဒီမိုကရေစီနဲ့ငြိမ်းချမ်းရေးတို့မြောက်ရေးဒီပုံမှာအခြေခံပြီးတော့ပြည်တာဖြစ်တဲ့အတွက်ကြောင့်ဒီစုပေါ်မှာကျမတို့ဒီအဲကျမနေနေကလည်းဒီနေဆက်မှာရှိနေတဲ့လူလူအခြေပြုအဖွဲ့ကြီးတွေကိုကိုးစားပြီးတော့ဆောင်ရွက်နေတာဖြစ်တဲ့ကြောင့်ဒီကျမတို့မြန်မာနိုင်ငံရဲ့လူလူအခြေပြုအဖွဲ့ကြီးတွေရဲ့ဒီနေချင်ရေးစနစ်မှာပို့ပြီးတော့ပါဝင်ဆောင်ရွက်နိုင်မယ်ပြီးတော့တစ်ချိန်တည်းမှာပဲစုပေါ်မှာအခြေခံပြီးတော့ဒီကျမတို့လူလူအခြေပြုပဲစီကြရမှာလဲပူပေါင်းဆောင်ရမှုတွေပို့တော့အားကောင်းလာမယ်လို့ကြံကြည့်ပါလား
ဟုတ်ကဲ့ခင်ဗျဟိုဆ iam အနေနဲ့ဆိုလို့ရှိရင်ပေါ့လေအခုဒီစုကိုလက်ခံရရှိတာဒီအပီပီဆိုင်ရာနေပေးတဲ့စုပေါင်း16ခုမြောက်ရရှိတာပေါ့လေဆိုတော့အရင်ရထားတဲ့စုတွေနဲ့အခုရတဲ့စုပေါ့လေဆ iam နှိုင်းရှင်ပြီးနေနဲ့ပြောပြပေးပါဦးခင်ဗ
ျစုတိုင်းစုတိုင်းကတော့ကျွန်တော်တို့ဟိုတချို့ကတော့ဒီလူမှုရေးအခြေခံပြီးတော့လူမှုရေးလုပ်ငန်းတွေစက်မှတ်ရေးလုပ်ငန်းတွေကိုအခြေခံပြီးတော့ဒီရစီတွေဖြစ်တဲ့တချို့စုတွေကတော့လည်းဒီငင်းချမ်းရေးဒီမိုကရေစီရေးလို့ခွင့်ရပေါ်မှာအခြေခံတဲ့အစုတွေဖြစ်တယ်ပေါ့နော်ဆိုလိုတော့ဒီစုတွေအလုံးကလည်းအဲကျွန်တော်တို့ပြောသလိုပေါ့အထူးသဖြင့်တော့ဒီနေဆက်မှာရှိတဲ့အဲလူမှုအဖွဲ့အစည်းတွေနောက်တော့စုလက်ရှိမှာလည်းမြန်မာနိုင်ငံထဲမှာလည်းလူမှုအခြေပြုအဖွဲ့အစည်းတွေအများကြီးရှိပါတယ်နော်ဒီငင်းချမ်းရေးဖြစ်စဉ်တွေဒီမိုကရေစီဖြစ်စဉ်တွေမှာနော်ကျွန်တော်တို့အနေနဲ့ပါဝင်နိုင်တဲ့အားတွေကိုပို့ပြီးတော့
ဖြစ်စီရတယ်ဖြစ်ပါလားနောက်တစ်ခုကတော့ဒီဆ iam အနေနဲ့ပေါ့လေဒီဩစတြေးလျနိုင်ငံချီးမြှင့်တဲ့လူအခွင့်အရေးစုကိုရရှိပေးမယ်ပေါ့လေဆ iam ဆောင်ရွက်နေတဲ့ဒီနေဆက်ကဒီစေကန်းကိုဩစတြေးလျနိုင်ငံကနေပြီးတော့ကူညီထောက်ပံ့မှုတွေဟာမြန်မာပြည်တွင်းအပြောင်းအလဲတွေဖြစ်တဲ့အတွက်ကြောင့်ဆ iam စေကန်းကိုထောက်ပံ့မှုတွေကိုဒီ short ချပြီးတော့ပြည်တွင်းကိုပို့ပြီးတော့အာရုံစိုက်မယ်ဆိုတဲ့သတင်းတွေလည်းကြားရပါတယ်ခင်ဗျအဲ့ဒါရောဟုတ်ပါသလားခင်ဗျ
လက်ရှိနေဆာဒေတာမှာတော့ဒီဩစတြေးလျအစိုးရရဲ့ရံပုံကတော့ဆက်ပြီးတော့ရှိနေပါတယ်။တခုပဲအထူးခြားမှုကတော့လာမယ့်ကာလမှာပေါ့နော်။ဒီလာမယ့်3နှစ်ပေါ်သူကဟိုတစ်ချိန်တစ်ချိန်က3နှစ်ချက်တန်းနဲ့သွားတဲ့အခါကျတော့လာမယ့်3နှစ်ကာလမှာတော့သူတပြင်းတော့တို့ဒီသူ့ရဲ့ရံပုံကိုချပေးတဲ့အချိန်မှာကျွေးချင်မှုကဒီကွင်းထဲမှာရှိတဲ့လုပ်ငန်းတွေကိုအခြေပြုတာဖြစ်တယ်။ဒီကျမတို့စေကန်းနေအနေနဲ့ကတော့ဒီထိုင်းနိုင်ငံမှာအခြေပြုကဖြစ်တဲ့အခါကျတော့သူရဲ့သတ်မှတ်ထားတဲ့စာနှုန်းစံထားတဲ့တချို့နဲ့လည်းကျမတို့နော်ဒီတရားမကိုက်ညီကြလည်းရှိတယ်ပေါ့အထူးသဖြင့်တော့ဒီဒုက္ခတွေတွေနေရာထန်ချထားရေးတို့နော်ပြည်တွင်းမှာလည်းနေရှိထောင်ရေးဆိုတာဟိုအလားလာပို့ပြီးတော့အဒီမှာရှိတာဖြစ်သွားတယ်အဲဆိုတော့လည်းဒီလက်ရှိအခြေကတော့ကျမတို့အတိအကျတော့ရှိသေးပါဘူ
းဟုတ်ကဲ့ဆရာမအခုလို့ရှင်းပြကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့